ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကပလီတခုမှာတနင်္လာနေ့ကအသေးခံဘုံးခွဲတက်ခတ်မှုကြောင့်တေဆုံသူအနည်းဆုံး100ထိရှိသွားပါပြီ။အသေးခံဘုံးခွဲသမားကဝှက်ပြူသူတို့ရဲ့ရှေ့ဆုံးလမ်းမှာရပ်ပြီးဘုံးဖောက်ခွဲခဲ့တာဖြစ်တယ်လို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးကပြောပါရယ်။ဘုံးခွဲသမားတွေပလီထဲဝင်နေတာကျွန်တော်တို့အတွက်သိက္ကူစိုးရိမ်စရာကောင်းပါတယ်။လူအတော်များများလည်းအသက်ဆုံးရှုံးခဲ့ရပါတယ်လို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးခွာဝါဂျာအရှစ်ကပြောဆိုသွားပါရယ်။ခိုင်ဘာပတ်တူခဝါဒေတာမျိုးတော်ဖြစ်တဲ့ပေရှွာမျိုးအလဲကဘုံကွဲတက်ခတ်မှုမှာထိခိုက်ဒဏ်ရာရသူက150ကျော်ရှိပါတယ်။အင်္ဂါနေ့ထိအဖြစ်အစီပုံတွေကြားအသက်ရှင်ကျရင်သူတွေကိုရှာဖွေကယ်ဆယ်ရေးတွေဆက်လုပ်ခဲ့ပါတယ်။ပောက်ကွဲမှုကအပြင်းလွန်းတဲ့အတွက်ပလီခံမှုလည်းပြိုကျခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရအရာရှိတွေမကြာခဏလာရောက်ဝတ်ပြုလက်ရှိတဲ့ပလီဖြစ်တာကြောင့်တိတ်ဆုံးသူအများစုကဒေတာခံရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။လှော်ရော်လှုပ်စင်အတိုင်းမော်လော်ပိုင်းဝတ်ပြုချိန်မှာဘုံပေါက်ကွဲခဲ့တာပါ။တက်ခရရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရဲအရာရှိတွေကချက်ချင်းထုတ်ပြန်တာမရှိသေးဘဲစုံစမ်းစစ်ဆေးနေစေလို့ရပြောပါတယ်။ဝန်ကြီးချုပ်ရှာဘက်ဆာရစ်ကလည်းဒီတက်ခတ်မှုကိုကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်ကလည်းတာဟာအသေးခံတက်ခိုက်တဲ့အကြမ်းဖက်သမားဖြစ်တယ်ဆိုပြီးတော့ Twitter ဆာမျက်နှာကနေပြစ်တင်ရှုံချအရေးသားထားပါတယ်။